အမြတ်ဆွန်းတဲ့ဖွံ့ဖြိုးရေးကိုပဲအဓိကထားတဲ့နေရက်တွေဟာတရုတ်နိုင်ငံမှာဆုံးခန်းတိုင်တော်မှာဖြစ်ပါတယ်။ပတ်ဝန်းကျင်ထိန်းသိမ်းရေးဆိုင်ရာတရုတ်ဝန်ကြီးကအနာဂတ်ဆက်မှုလုပ်ငန်းစီမံကိန်းတွေအလုံးအတွဲခွင့်ပြုချက်ရယူတာမှာလူမှုတည်ငြိမ်ရေးကိုဘယ်အတိုင်းအတာတည်ထိခိုက်နိုင်လဲဆိုတာလေ့လာဆန်းစစ်ချက်တင်ပြဖို့လိုအပ်မယ်လို့တနင်္လာနေ့မှာပြောကြားလိုက်ပါတယ်။အခုလိုသဘောထားပြောင်းလဲလာရတာဟာအဲ့ဒီလိုစီမံကိန်းကြီးတွေရဲ့သဘာဝပတ်ဝန်းကျင်ဆိုင်ရာထိခိုက်မှုပြဿနာတွေကြီးထွားလာမှာကိုပိုပြီးစိုးရိမ်နေရတဲ့အတွက်ဖြစ်တယ်လို့ဝန်ကြီးစုရှန်စင်းကသတင်းထောက်တွေကိုပြောကြားလိုက်တာပါဒီစိုးရိမ်မှုတွေဟာသဘာဝချပြီးလူအဖွဲ့အစည်းတခုဖွံ့ဖြိုးမှုရှိလာပြီဆိုရင်ကိုယ်နိုင်ငံနဲ့နိမိတ်ကိုကျော်လွန်ပြီးဖြစ်တတ်တဲ့ပြဿနာလို့လည်းသူကဆိုပါတယ်ဝင်းကြီးစုဟာတရုတ်နိုင်ငံရဲ့ခေါင်းဆောင်မှုအဖွဲ့အစည်းကိုရွေးချယ်မဲ့18ချိန်မြောက်ပါတီညီလာခံမှာအလွတ်သဘောဝေဖန်ပြောကြားသွားတာဖြစ်ပါတယ်အခုတရုတ်နိုင်ငံရဲ့လက်ရှိအခြေအနေမှာဒီလိုဆက်မှုစီမံကိန်းကြီးတွေအတွက်ကြီးမားတဲ့လူမှုစန့်ကျင်မှုတွေနဲ့ဇက်တိုက်ဆိုသလိုရင်ဆိုင်နေရတာဖြစ်ပါတယ်လောလောဆယ်မှာတော့ပြီးခဲ့တဲ့လကပြုလုပ်ခဲ့တဲ့တရုတ်ပြည်အရှေ့ပိုင်းနင်ဘိုမြို့လောင်စာစီဆက်ယုံတိုးချဲ့တိဆောက်မှုကိုထောင်ပေါင်းများစွာသောပြည်သူတွေလမ်းပေါ်ထွက်ဆန္ဒပြမှုနဲ့ရင်ဆိုင်ခဲ့ရတာလည်းဖြစ်ပါတယ်ရှင်